NDF ပါတီရဲ့တင်းကျပ်တို့မျိုးနယ်လွှတ်တော်ကိုယ်စားလှယ်ဦးတိန်ညွန့်ကသူ့ရဲ့ရှင်ပြိုင်ဘက်ကြံ့ခိုင်သူမျိုးရဲ့ပါတီကိုအနိုင်ရသွားတယ်လို့သိရပါဗျ။ဒီ
နေ့ကော်မတီကလည်းမနေ့ကိုလိုက်မှာတော့ဦးရရှိတဲ့မန်ခရီးရဲ့ကူးခဲ့ပါတယ်။ဒီလိုတော့မှကျွန်တော်က4000 8000 600 300ရတယ်။40ခွန်တော့မှ60000တော့နောက်ကျတဲ့အမျိုးက300ခွန်တော့380 300ကျတော့မှ400တော့အခုကတော့ဗျာဒီအဲ့တော့ဝတ်ပါတီကအနိုင်ရအောင်မဲရုံကိုဒီတော့ဆောင်ပြီးသားမို့နောက်ဒီလောရတဲ့ပုံကိုချစ်တဲ့အပြည့်အမှုလေးနောက်တော့ကအဲချစ်စီမဲအရေးကြီးလာဦးတော့ကျွန်တော်ဆွေးရတာပေါ့အဲ့ဒီကျွန်တော်ကလူလူရဲ့မဲအများကြီးရောကျွန်တော်ရုံးနေလို့ကျွန်တော်တိုင်လာပါ
ရခိုင်တိုင်းရင်းသားများတွတ်တက်ရေးပါတီ RNDP ကမနေ့ရွေးကောက်ပွဲမှာကြက်ခိုင်သူမျိုးရေးပါတီကိုအနိုင်ရနေတယ်လို့လည်းသိရပါတယ် RNDP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်က RFA ကိုပြောပြရမှာ
ဒီရွေးကောက်ပွဲအမျိုးသားလွှတ်တော်ရွေးကောက်ပွဲเนาะဒီလိုလွှတ်တော်ရွေးကောက်ပွဲနေဦးပြည်ရဲ့ဒီပုံမှန်82ကကြေးရဆိုရင်เนาะတိုင်းဒေသကြီးတို့မှပြည်နယ်ကော်မရှင်ဖွဲ့ကကျွန်တော်တို့ဒီခံလုံတဲ့ဆန္ဒမျိုးအရေးအတွက်ကိုเนาะလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်နေပြီးကြေညာပေးရမှာပါဆိုအဲ့ဒါလေးကိုကျွန်တော်တို့ကညညာတက်တဖို့ရတဲ့အခါမှာ confirm ဖြစ်မှာကိုကျွန်တော်တို့ရဲ့ဒီမေယုံကိုစီတို့ရဲ့သတင်းအရာကျွန်တော်တို့ရဲ့ဒီလက်မှတ်ထိုးထားတဲ့ report တွေအရဆိုရင်ကျွန်တော်တို့ရည်တွက်တဲ့အခါမှာเนาะကျွန်တော်တို့ဘက်ကတော့တေချာတော့ပါပြီသူတို့ညညာဖို့ပဲလိုလိုတဲ့သဘောပါဆိုတော့ကျွန်တော်တို့ကဒီဟိုပြောရရင်စစ်တွေမှာ၄နေရာလောက်ကျွန်တော်တို့ဘက်ကနိုင်တယ်ဆိုတဲ့သဘောကျွန်တော်တို့ကတော့သတ်မှတ်ပါတယ်တရားဝင်ညညာမယ့်အချိန်ကိုပဲကျွန်တော်တို့စောင့်နေတာပါဟု
တ်ကဲ့ပါဒီ
တော့မှာကျွန်တော်တို့ဘက်ကအကုန်လုံးโอเคပါတယ်ပြီးကြတဲ့နိုင်ပိုင်းလောက်ကဖုန်းကွန်တက်ကြရတော့ကျွန်တော်တို့ကဒီအမှတ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်နေရာနဲ့ပတ်သက်လို့မေးရည်နေတယ်ဆိုတဲ့သဘောလောက်ပဲကျွန်တော်တို့သိပါတယ်ရေတိတော်နဲ့ပတ်သက်လို့ပါစံတဲ့ဥစ္စာတွေကအကုန်ချူရပါပုံနှကြုံးကအကုန်ပေးချပြီးပါပြီကြောက်တော်မြောက်ဦးပေးချပြီးပါပြီအဲမြေပုံနဲ့ပတ်သက်လို့ကျွန်တော်တို့ဖုန်းဆက်သွယ်ရတဲ့ကာလမှာအမျိုးသားရဲ့ပြည်သူလွှတ်တော်ကပေးချပြီးပါပြီတော့ပြည်နယ်လွှတ်တော်ကရည်နေတယ်လို့သိပါတယ်ပေါက်တော်အကုန်လုံးပေးချပြီးပါပြီနောက်ခုစားဖို့မင်းပြားကအကုန်လုံးရည်တွက်တာတဲ့လွှတ်တော်ကိုယ်စားလှယ်လောင်း၄ဦးအတွက်ပေါ့နော်အဲ80ရာခိုင်နှုန်းကျော်ကတည်ချပြီးပါပြီလို့ပြောပါတယ်ကြောက်ဖြူက၄ဦးလုံးတည်ချပြီးပါပြီတဲ့နော်ဒီမန်အောင်က contact မရသေးပါဘူးရန်ကြီးမှာကျွန်တော်တို့ကြားတာကအမျိုးပြည်သူလွှတ်တော်တနေရာကတော့ကျွန်တော်တို့ဘက်က6မေးနဲ့နော်လက်ရှိအခြေအနေရလေ6မေးကျွန်တော်တို့ဘက်ကတော့ရှုံးနေတယ်ပေါ့နော်အဲတရားဝင်ကတော့ဘယ်သူနိုင်နေဆိုတာသူတို့ဘက်ကလည်းကြေညာခြင်းတော့မပြုသေးပါဘူးရန်ကြီးမှာပြည်နယ်လွှတ်တော်နှစ်နေရာကတော့ကျွန်တော်တို့ဘက်ကအသာစီရတယ်လို့ကြားပါတယ်ကျွန်တော်တို့ဘက်ကရှုံးနေတာကတော့ဖြင့်တန်တွေးပြည်သူ့လွှတ်တော်နှစ်နေရာရှုံးပါတယ်ဘူတီတောင်နဲ့ပတ်သက်လို့ကျွန်တော်တို့ဘက်ကတော့အခုထိသတင်းမရသေးပါဘူးကျွန်တော်တို့ဘက်က 9% လောက်ပဲကျွန်တော်တို့ကထိုင်းရင်းသားတွေရှိတာကိုလိုလိုစီကျွန်တော်တို့သတင်းရတဲ့ရန်ကြီးပြည်သူ့လွှတ်တော်နှစ်နေရာရေးတန်တွေးကပြည်သူ့လွှတ်တော်နှစ်နေရာရေးကကျွန်တော်တို့ဘက်ကဆွံ့ရမယ်သဘောပါရန်ကုန်တိုင်းဒေသကြီးတွေကတော့ဒီအောင်ပြီးလိုပါဘူးနိုင်သွားပြီလို့သတင်းရပါတယ
်လွှတ်တော်ကိုယ်စားလှယ်3ဦးပဲဝင်ရောက်ရှင်ပြိုင်ခဲ့တဲ့ပြည်ထောင်စုဒီမိုကရေစီပါတီ UDP ရဲ့ဥက္ကဋ္ဌဦးသိန်းထေကိုလည်းရွေးကောက်ပွဲရလက်အခြေအနေကိုမေးကြည့်ပါရစေ။
ကျွန်တော်တို့ကတွန်းဆန်နိုင်ပါဗျာ။အကုန်လုံးကဒီရောက်မှကျွန်တော်တို့ကမနိုင်ဘူးလေ။မနိုင်ဘူးဆိုတော့ကမှန်ကန်တဲ့မဲပေးမှုလမ်းကြောင်းမှမရှိတာဗျာ။ဒါကတည်ကြတဲ့ကိစ္စဖြစ်တယ်။အဲ့တော့ဒီအခြေအနေကကျွန်တော်တို့ကရှင်းတော့သိကြည့်တာမလို့ပါဘူး။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီသူတို့ထုတ်ပေးတဲ့ဒီအခြေအူတော့ကျွန်တော်တို့လက်မှတ်တော့မထိုးခဲ့ဘူးဗျာ။ဘယ်မှလက်မှတ်မထိုးတာပါဘူး
။ဟုတ်ကဲ့အခုဒီရလက်ကိုဦးသိန်းထေတို့ကဘယ်လိုများမြင်ပါလဲရှင်။
ဒီတော့ဝဲကရလတ်တာအကျွန်တော်တို့ကိုမထင်မြင်နေလို့တဲ့သူတို့ချမှတ်တဲ့ဥပဒေပုံပေါ်တဲ့သူတို့ကိုယ်တိုင်ရေးသားမှုမရှိပဲနဲ့ဥပဒေနဲ့လုပ်တယ်လို့ပဲယူဆလို့ရမလားအသူချတဲ့ဥပဒေသူတို့လူလိုလုပ်တယ်လို့ပဲယူဆလို့ရမလားမသိဘူးဗျာတေချာတာကဒီယူကော့ဝဲရလတ်ကတော့မကြီးမှမဟုတ်ဘူးဗျာအဲ့တော့အသေးချာဆုံးပဲဗျာ
ဟုတ်ကဲ့ဦးသိန်းထေတို့ဒီပဲခူးတိုင်းကနေဝင်ရောက်ရှင်ပြိုင်နေကိုစလေကိုဦးကဒီနေပြည်တော်ကိုစာပို့ဖို့စီစဉ်နေတယ်လို့လည်းသိရပါတယ်ဟုတ်ပါလားရှင်
အဲအဲ့တော့ကကျွန်တော်တို့တွေးနေရပါပါဒီပဲခူးခရိုင်မှာကရှင်ဦးကဒီ endeavor ဝင်တာလေကျွန်တော်ကဒီပါတီနဲ့မဆိုင်မင်းနဲ့ကျွန်တော်တို့ပဲခူးခရိုင်မှာဟိုဖြစ်ဖြစ်နေတာဟာဘယ်ကမှကြည့်ရဒီအမတ်တွေကနေပြီးတော့ကျွန်တော်ကနေပြီးတော့စာပို့ဖို့စူးစမ်းနေကြတာပါဗျာဒီကောပဲမှာကဒီကောပဲဒီ commission ကြီးရဲ့မေယိုတွေမှာရာဥပဒေကြောင်းကဝဲမနေရဗျာဒီ commission မှာရှိတဲ့ဒီ commission တောင်းဝင်ရှိတဲ့လူတွေကလည်းဟိုကျန်တဲ့ပါတီအင်အားစုတွေပဲ။မဲယုံမှာရှိတဲ့လူညုံရောမဲယုံအကုန်လုံးပေါ့ဗျာ။တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းကျန်တဲ့အင်အားစုတွေပဲ။အဲနောက်ကဒီမဲယုံမှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကလည်းဒီကျန်နိုင်တဲ့မဲယုံကိုယ်စားလှယ်တွေကို မကြိုရင်းဘူးပေါ့ဗျာအဲအဲ့လိုမျိုးရှိနေတာကကြတော့ဟိုတကယ်တမ်းကျွန်တော်ဒါကမှန်ကန်တယ်လို့ကျွန်တော်မယူဆတော့ဘူးလေအဲအဲ့ဒါကိုလည်းကျွန်တော်တို့ကသိကြအောင်လို့သင်ဖို့ကြိုးစားတာဗျာ
UDP ပါတီရဲ့ဥက္ကဋ္ဌဦးသိန်းထင်းနဲ့ဆက်သွယ်မေးမြန်းတင်ပြခဲ့တာပါ